မြန်မာနဲ့မြောက်ကိုရီးယားကြားစစ်ရေးဆက်နွယ်မှုတွေဆုံးသက်ဖို့မျှော်လင့်တဲ့အကြောင်းအမေရိကန်ရာရှိတဦးကပြောလိုက်ပါတယ်။မြောက်ကိုရီးယားကနေမြန်မာနိုင်ငံကိုတရားမဝင်လက်နက်ရောင်းချတဲ့ကိစ္စအပါအဝင်မြန်မာနိုင်ငံနဲ့စစ်ရေးဆက်ဆံမှုတွေနဲ့ပတ်သက်လို့မြောက်ကိုရီးယားနိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ် Glenn Davies ကနေတနင်္လာနေ့ကတရုတ်နိုင်ငံဗီဂျင်းမြို့မှာသတင်းစာရှင်းလင်းပွဲတစ်ရက်ပြုလုပ်ပြီးတော့ပြောဆိုခဲ့တာပါ။မြန်မာနဲ့မြောက်ကိုရီးယားစစ်ရေးဆက်ဆံမှုနဲ့ပတ်သက်လို့အမေရိကန်ဘက်ကအခုလိုပြောဆိုမှုအပေါ်မှာမြောက်ကိုရီးယားဘက်ကရောဘယ်လိုတုံ့ပြန်ထားပါသလဲ။ဒီအကြောင်းပြည့်စုံကိုမက်ခင်ပြူထွေကဆက်ပြီးပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။မနေ့ကဘေကျင်းမြို့သတင်းစာရှင်းလင်းပွဲမှာမြောက်ကိုရီးယားနိုင်ငံဆိုင်ရာအမေရိကန်အထူးကိုယ်စားလှယ် Mr. Davies ကမြန်မာနိုင်ငံနဲ့ပတ်သက်ပြီးအထူးဖော်ပြခဲ့တာပါ။မြန်မာနိုင်ငံအနေနဲ့မြောက်ကိုရီးယားနဲ့စီးရီးယားပတ်သက်နေတာတွေရပ်တန့်ဖို့လမ်းကြောင်းမှန်စီကိုဦးတည်သွားနေပြီလို့အမေရိကန်ပြည်ထောင်စုကယုံကြည်တဲ့အကြောင်းနဲ့ဒီလိုဆက်ဆံရေးရပ်တန့်ဖို့အချိန်ယူရမှာဖြစ်တယ်ဆိုတာကိုနားလည်တဲ့အကြောင်းလဲ Mr. Davies ကပြောသွားပါတယ
်။ It was a long relationship that the two countries had and so it does take some time to work through it so we continue to talk to the government of Burma about issues
တို့နိုင်ငံသားမှာဆက်ဆံရေးကအတော်ကြာရှိခဲ့တာပါဒါကြောင့်ဒီဆက်ဆံရေးရပ်ပစ်လိုက်ဖို့ဆိုတာအချိန်ရွတ်မှာပါကျွန်တော်တို့ဘက်ကဆွေးနွေးမှုဖြစ်တဲ့ကိစ္စတွေနဲ့ပတ်သက်လို့မြန်မာဆိုရနဲ့ကျွန်တော်တို့ဆက်ပြီးဆွေးနွေးသွားပါမယ်မြန်မာဆိုရဘက်ကလည်းတို့ဒီကိစ္စကိုတန်ဋိဌာန်ကျဆောင်ရွက်နေတယ်ဆိုတာကိုကျွန်တော်တို့ကိုအတော်လေးရှင်းရှင်းလင်းလင်းအသိပေးတဲ့ခြေလှမ်းတွေရှေ့ဆက်ဆောင်ရွက်နေတာပါဒီကိစ္စကကျွန်တော်တို့အတွက်အရေးကြီးတဲ့ကိစ္စဖြစ်နေသေးပါကျွန်တော်တို့ရဲ့လက်တွဲပေါ်နိုင်ငံတွေနဲ့တွေ့တိုင်းမှာဒီကိစ္စကိုအမြဲပြောပါတယ်အဆုံးကြရင်တော့မြန်မာနဲ့မြောက်ကိုရီးယားကြားမှာစီးရေးဆက်နွယ်မှုတွေအပြီးသက်သွားလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်
လူငယ်တဲ့နှစ်နှစ်လောက်ကမြန်မာနိုင်ငံဟာနျူကလ িয়ার လက်နက်ထုတ်လုပ်နိုင်မဲ့အစီအစဉ်တွေနဲ့အတူယူရေနီယံတန့်စင်တဲ့နည်းပညာတွေကိုမြောက်ကိုရီးယားနိုင်ငံကနေရယူနေတဲ့ဆိုတဲ့သတင်းတွေချက်ချက်ပြန့်ပြန့်ထွက်ခဲ့တာပါပြီးခဲ့တဲ့ဇွန်လကတော့မြန်မာကာကွယ်ရေးဝန်ကြီးကဒီမြန်မာနိုင်ငံအနေနဲ့ဘယ်တော့မှခီးသိမ်းမရောက်ခဲ့တဲ့နျူကလ িয়ার သုတေသနလုပ်ငန်းတွေကိုအခုအဆုံးသတ်လိုက်ပြီဖြစ်တဲ့အကြောင်းနဲ့မြောက်ကိုရီးယားနိုင်ငံနဲ့စီးရေးနဲ့နိုင်ငံရေးအရအနီးကပ်ဆက်ဆံမှုတွေလျှော့ချနေတဲ့အကြောင်းပြောဆိုခဲ့ပါတယ်နှစ်ပေါင်းများစွာစစ်အုပ်ချုပ်ရေးနဲ့ကမ္ဘာမှာထိကျန်နိုင်ငံတခုအဖြစ်နဲ့ရပ်တည်နေခဲ့ပြီးတဲ့နောက်ပြည်ရဲ့နှစ်ကစလို့နိုင်ငံရေးအကျဉ်းသားတွေကိုပြန်လွတ်ပေးတာရွေးကောက်ပွဲတွေကျင်းပတာနောက်မြန်မာနိုင်ငံအပေါ်မှာချမှတ်ထားတဲ့အမေရိကန်ပြည်ထောင်စုရဲ့ပိတ်ဆို့တံခတ်မှုတွေပြန်ရုပ်သိမ်းမှုတွေဖြစ်ခဲ့တဲ့အထိဒီအမေရိကန်အစိုးရနဲ့ပုံမှန်ဆက်ဆံရေးပြန်လည်တည်ဆောက်နိုင်ခဲ့တာစတဲ့ပြုပြင်ပြောင်းလဲမှုတွေကိုမြန်မာအစိုးရကလှုပ်လာခဲ့တာဖြစ်ပါတယ်မြောက်ကိုရီးယားနိုင်ငံရဲ့စီးရေးဆက်ဆံမှုတွေအဆုံးသတ်ဖို့မြန်မာဆိုရကိုအမေရိကန်ပြည်ထောင်စုကတိုက်တွန်းနေတာနဲ့ပတ်သက်လို့မြောက်ကိုရီးယားကဖြစ်တင်ဝေဖန်လိုက်ပါတယ်။စီးရေးဆက်ဆံမှုတွေရပ်ဆိုင်းဖို့တောင်းဆိုခဲ့ပြီးတော့အခုနောက်တစ်ဆင့်မြောက်ကိုရီးယားကိုမိတ်ဆွေစိုးတယောက်လိုနာမည်တက်ပြီးဆက်ဆံမှုတွေလုံးဝရပ်ဆိုင်းပစ်ဖို့မြန်မာအစိုးရကိုအမေရိကန်ကပွပွင့်လင်းလင်းကိုဖိအားပေးလာနေပြီလို့လည်းမြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူကမြောက်ကိုရီးယားအစိုးရဗဟိုသတင်းအေဂျင်စီကိုပြောခဲ့တာပါ။မြန်မာနဲ့မြောက်ကိုရီးယားနိုင်ငံအကြားဆက်ဆံရေးဟာမြောက်ကိုရီးယားကတရုတ်ရီဒီ1983ခုနှစ်ကမြန်မာနိုင်ငံတဲကိုတည်တဆိတ်ဝင်ရောက်ခဲ့ပြီးတော့အဲ့ဒီချိန်ကမြန်မာနိုင်ငံမှာအလဲအပက်ရောက်နေတဲ့တောင်ကိုရီးယားသမ္မတချန်တူဝမ်ရဲ့အဖွဲ့ကိုအာဇာနီကုန်းမှာဘုံခွဲလုချတ်မှုအတွင်းမှာဒီမြန်မာနဲ့တောင်ကိုရီးယားနိုင်ငံကတာဝန်ရှိသူ18ယောက်တည်ဆုံခဲ့တဲ့ဖြစ်ရပ်ဖြစ်ပွားခဲ့ပြီးတဲ့နောက်ပိုင်းဒီမြန်မာကမြောက်ကိုရီးယားကိုတပ်တမန်အဆက်အသွယ်ဖြတ်တောက်ခဲ့တာဖြစ်ပါတယ်။အဲဒီနောက်နှစ်ပေါင်း20ကျော်ကြာဆက်ဆံရေးပြတ်တောက်ခဲ့ပြီးတော့ဒီပြီးခဲ့တဲ့2009ခုနှစ်ကမှနှစ်ဖက်တပ်တမန်ဆက်ဆံရေးတရယဝင်ပြန်ဆခဲ့တာလည်းဖြစ်ပါတယ်ရှင်။